ယူကရိန်းနိုင်ငံအတွက်အမေရိကန်ပြည်ထောင်စုကကူညီတဲ့ဒေါ်လာသန်း200ဘူးလူငုံရင်းဆိုင်ရာပစ္စည်းတွေကပထမအတော့ခီးဖ်မြို့တော်မှာရောက်လာပြီလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်သိမ်းတဲ့ကြီးချတာပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တော့မယ်ဆိုတဲ့စိုးရိမ်ချက်တွေထွက်နေချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေဆရောက်လာတာပါ။ရုရှားကတော့ကျူးကျော်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ပြောထားပါတယ်။အမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အစုအစုကလည်းယူကရိန်းအတွက်ဆက်လက်နဲ့ပစ္စည်းတွေပေးမယ်လို့ကြေညာထားပါတယ်။အဲဒီအထက်မှာဒုံးကြီးတွေလက်နက်ငယ်တွေနဲ့မော်တော်ဘုတ်တွေပါဝင်ပါတယ်။ပြည်ထောင်နိုင်ငံကလည်းယူကရိန်းကိုတင်ကားဖြတ်လက်နက်တွေစပြီးတော့ပေးပို့နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဂျာမနီနိုင်ငံကတော့လက်နက်ခရမ်းကူညီမှာမဟုတ်ဘူးလို့ဂျာမန်ကာဝေးဝင်ကြီးခရစ်စတင်းလမ်ဘရော့ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။အပြည့်စုံပါဝင်တဲ့စည်းရုံးတစ်ခုနဲ့လိုအပ်တဲ့လေ့ကျင့်မှုတွေဖေဖော်ဝါရီလမှာယူကရိန်းကိုပေးမှာဖြစ်ပြီးဒေါ်လာ6သန်းကျော်အကုန်ကျခံမှာဖြစ်ပြီးတော့အားလုံးကိုဂျာမနီကကျခံမှာဖြစ်တယ်လို့ဂျာမန်ကာဝေးဝင်ကြီးကပြောပါတယ်ခင်ဗျာ။